ဂါဇာဒေသမှာပါလက်စတိုင်းဆန္ဒပြသူ60ထက်မနည်းတေဆုံးခဲ့ရတဲ့အစ္စရေးစစ်တပ်ရဲ့နှိမ်နှင်းမှုနဲ့ပတ်သက်လို့ကုလသမဂ္ဂလူညိုရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ပါလက်စတိုင်းပြည်သူတွေကိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုလို့ပါလက်စတိုင်းဘက်ကအစ္စရေးကိုအပြစ်တင်ပါတယ်။အစ္စရေးဘက်ကတော့သူတို့ရဲ့ပိုင်နယ်ကိုကာဝေးတာဖြစ်တယ်လို့တုံ့ပြန်ခဲ့ပြီးပါလက်စတိုင်းဆန္ဒပြသူတွေတေဆုံးခဲ့ရမှုနဲ့ပတ်သက်လို့ဟားမတ်စ်ကိုအပြစ်တင်ရမယ်လို့တုံ့ပြန်ခဲ့ပါတယ်။အငင်းပေါ်စရာဂျေရုဆလင်မြို့မှာအမေရိကန်တပ်ရုံးဖွင့်လှစ်လိုက်တဲ့အတွက်အကြမ်းဖက်မှုနဲ့ပတ်သက်လို့အမေရိကန်ကတော့ကာကွယ်ပြောဆိုခဲ့ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပါလက်စတိုင်းနဲ့အစ္စရေးပိုင်နယ်ကြားခြံစည်းရိုးတာချတဲ့ဂါဇာဒေသမှာဒီနေ့လနေ့တုန်းကပါလက်စတိုင်းတွေရဲ့ဆန္ဒပြမှုကိုအစ္စရေးစစ်တပ်ကလက်နက်အင်အားသုံးနှင်နှင်းခဲ့တဲ့အတွက်ခလင်းငယ်တွေအပါအဝင်ပါလက်စတိုင်း60ထဲမှနေတေဆုံးခဲ့ပါတယ်။2000ကျော်လဲထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်နှိမ်နှင်းမှုအပေါ်နိုင်ငံတကာကအစ္စရေးကိုဝေဖန်ပြစ်တင်ခဲ့ကြပါတယ်။အစ္စရေးတို့ကတော့ဟားမတ်စ်အဖွဲ့ကဆန္ဒပြသူတွေကိုအကာအကွယ်ယူပြီးသူတို့နယ်စပ်ကိုတိုက်ခိုက်ဖို့ကြိုးစားတဲ့အတွက်အစ္စရေးတပ်တွေကကာကွယ်တိုက်ခိုက်ခဲ့တာလို့ပြောပါတယ်။2014ခုနှစ်အစ္စရေးပါလက်စတိုင်းစစ်ပွဲတွေကဆိုရင်ပါလက်စတိုင်းတို့ထိခိုက်သေးဆုံးမှုအများဆုံးပဋိပက္ခနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။သေဆုံးခဲ့သူတွေအတွက်ခေတ္တငြိမ်သက်ပြီးဆွေးနွေးပွဲကိုစတင်ခဲ့တာမှအရှေ့လေပိုင်းဒေသငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာအထူးညှိနှိုင်းရေးမှူးနီကိုလေမလာဒင်နော့ဖ်ကဂါဇာမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိုအပြစ်တင်ခဲ့ပါတယ်
။ Israel has a responsibility to celebrate its use of force.To not use lethal force except as a last resort.
အဆက်အမီရဲ့ကြောက်ရွံ့တော်မဲ့ချင်းချောင်းမှုနဲ့အကြီးအကျယ်ထိခိုက်ဒဏ်ရာရတဲ့အခြေအနေမျိုးမရောက်ဘူးဆိုရင်အစ္စရေးဘက်ကတည်စင်နေတဲ့လက်နက်မျိုးမသုံးဖို့တောင်းဝန်ရှိပါတယ်။ကိုယ်နဲ့ဆက်ကိုကာကွယ်ရမှာဖြစ်ပေမဲ့တူညီတဲ့အတိုင်းအတာနဲ့သာတုံ့ပြန်ရမှာပါ။အဆက်ဆုံးရှုံးရတဲ့ဖြစ်ရအတွက်စုံစမ်းရမှာဖြစ်ပါတယ်။ဂါဇာဒေသကိုဆယ်စုနှစ်ကျော်ထိန်းချုပ်ထားခဲ့တဲ့ဟားမတ်စ်အဖွဲ့အနေနဲ့လည်းဆန္ဒပြသူတွေကိုအကာအကွယ်ယူပြီးနေဆက်ချင်းစည်းရုံးမှာဘုံထောင်ရန်စတာမျိုးမလုပ်စင်ပါဘူ
း။ဂါဇာမှာပါလက်စတိုင်းတို့တည်ဆုံခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းအမြဲတမ်းကိုယ်စားလှယ်ရီယက်မန်ဆောကတော့အစ္စရေးတို့ရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုလို့ဖော်ပြပြောဆိုခဲ့ပါတယ်
။ سيد الرئيس ندعو مجلس الامن الى العمل
နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်နေတဲ့အကဲဆက်တဲ့ပြဿနာကိုလုံခြုံရေးကောင်စီကအချိန်မဆိုင်မဲ့ဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။ပါလက်စတိုင်းပြည်သူတွေအပေါ်မှာအထူးသဖြင့်အခုဂါဇာမှာအစုလိုက်ပြုံလိုက်တပ်ဖြတ်နေတာတွေရပ်သွားအောင်လုံခြုံရေးကောင်စီအနေနဲ့အ мян ဆုံးဆောင်ရွက်ပေးရပါလိမ့်မယ်
။အစ္စရေးဘက်ကတော့ဆန္ဒပြသူတွေကခြံစည်းရိုးကြော်ပြီးတော့အစ္စရေးဘက်ဝင်ဖို့ကြိုးစားခဲ့လို့သူတို့နယ်နိမိတ်ကိုကာကွယ်ခဲ့တာဖြစ်ပြီးဂါဇာဒေသမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့သူတို့ကိုအပြစ်မတင်သင့်ဘူးလို့တုံ့ပြန်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့လက်နက်ကိုင်ဟားမတ်စ်အဖွဲ့ရဲ့အပြေလို့ကုလသမဂ္ဂဆိုင်ရာအစ္စရေးအမြဲတမ်းကိုယ်စားလှယ်ဒန်နီဒန်နွန်ကပြောပါတယ်
။ We know that some of the casualties are terrorists and by the way we regret every casualty.
တေဆုံးသူတို့ကအကြမ်းဖက်သမားတွေလို့ကျွန်တော်တို့သိထားပါတယ်။ထိခိုက်တေဆုံးမှုတိုင်းအတွက်ကျွန်တော်တို့ဝမ်းနေပါတယ်။ပုံတွေမြင်ရတော့ကျွန်တော်တို့စိတ်မကောင်းပါဘူး။ဒါပေမဲ့အဲ့ဒီသူတွေဟာဟားမတ်စ်ရဲ့အတုံးချမှုကိုခံကြရတာပါ။
အစ္စရေးတို့သိမ်းပိုက်ထားတဲ့နေရာကိုပါလက်စတိုင်းတို့ကိုပြန်ပေးဖို့ဂါဇာနယ်စပ်မှာပါလက်စတိုင်းတို့ဘက်ကလွန်ခဲ့တဲ့သတင်း6ပတ်လောက်ထဲကဆန္ဒပြနေကြတာပါအငင်းပွားစရာဖြစ်နေတဲ့ဂျေရုဆလင်မှာအမေရိကန်တန်ယုံတနင်္လာနေ့ကဖွင့်လှစ်ခဲ့လို့ဂါဇာမှာအခုလိုသွေးထွက်တန်ယုံပဋိပက္ခဖြစ်ခဲ့တာဆိုတဲ့ပြောဆိုမှုတွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေးလီကပယ်ချခဲ့ပါတယ်ခုလိုပဋိပက္ခဖြစ်နေတာတွေအားလုံးကအီရန်အစိုးရကြောင့်လို့လုံခြုံရေးကောင်စီကိုအခုလိုပြောကြားခဲ့ပါတယ်
In recent days, Hamas terrorists, backed by Iran, have incited attacks against Israeli security forces and infrastructure.
Israel long jong yi tat phwe rin ne a sa aung rue paw Iran jaw taw nok khan pe tha de Hamas a chan phet rue ga di ye pain twin ma be tai khai phu twet hloun saw mu rue lut khe ba de di paw ma jama ru ayon site tha de ma de phit ni da rue a long go chin Iran a so ya ga ma ti ma nyin phit aung lou ni da chaung da rue phit ni da ba
အင်္ဂါနေ့ကဂါဇာမှာတော့ဒီနေ့လနေ့တုန်းကတည်ဆုံသွားတဲ့ပါလက်စတိုင်းတွေရဲ့အတုပအခမ်းအနားကိုထောင်ထဲချီတက်ရောက်ခဲ့ကြပါတယ်။အစ္စရေးနဲ့နယ်စပ်မှာလည်းဆန္ဒပြမှုတချို့ရှိပေမဲ့ဒီနေ့လနေ့ကတော့အင်အားမများခဲ့ပါဘူး။ဆန္ဒပြသူတချို့ကအစ္စရေးဘက်ကိုဂဲရီနဲ့ပစ်ပေါက်မီးရှို့တာတွေလုပ်ခဲ့ကြသလိုအစ္စရေးဘက်ကလည်းမျက်ရည်ယိုဘုံးတွေနဲ့ပြန်ပစ်ခဲ့ပါတယ်။ဒီနေ့လနေ့တုန်းကအစ္စရေးနိုင်ငံတည်ထောင်တဲ့နေ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။အစ္စရေးနိုင်ငံတည်ထောင်လိုက်တဲ့အတွက်အစ္စရေးပိုင်နဲ့အဖြစ်သတ်မှတ်လိုက်တဲ့နေရာတွေကနေပါလက်စတိုင်း9သိန်းကျော်နှင်ထုတ်ခံခဲ့ရပါတယ်။အဲဒီအတွက်ပါလက်စတိုင်းတို့ကလည်းကပ်ဘေးကျရောက်တဲ့နေလို့အဓိပ္ပာယ်ရတဲ့နက်ကဘာနေကိုသတ်မှတ်ခဲ့ပါတယ်။အင်္ဂါနေ့ကကျရောက်တဲ့အနည်း90ပြည့်နက်ကဘာနေအထိမ်းအမှတ်ကိုဂျော်ဒန်ပြည့်နောက်ဖက်ကမ်းဒေသအပြင်ဂျော်ဒန်နိုင်ငံ၊လက်ဘနွန်နိုင်ငံတွေမှလည်းကျင်းပခဲ့ကြပါတယ်။